ရီမင်ကဟူဒီတပုံတွေတင်ထားတဲ့ဆာနာမျိုးရုံနဲ့ရီမင်စိတ်ကန်းတွေကိုပြစ်မှတ်ထားပြီးကျေဇဘရီနေမှာအစ္စရေးကတိုက်ခတ်ရမှာဆာနာလေးစိမ်းမှာလင်းမောတက်ဖို့လုပ်နေတဲ့ WHO အကြီးအကဲရှိရာနေရာနားမှာပါထိမှန်ခဲ့ပါတယ် WHO အကြီးအကဲ Tedros Ghebreyesus ကသူနဲ့မီတာအနည်းငယ်အကွာမှာကြက်ရောက်ပောက်ကွဲမှုဖြစ်ခဲ့ပြီးလင်းမူရန်တူဒဏ်ရာရသလိုလေချောင်းထိ ंछ ုပ်ရင်မျောစင်းလင်းမောတက်မဲ့ခီးတဲ့ထွက်ခွာရာနေရာနဲ့လင်းပြေးလန်းပျက်စီးသွားခဲ့တယ်လို့လူမှုမီဒီယာမှာရေးပါတယ်ဒါပေမဲ့တခြားကုလဝန်ထမ်းတွေတော့ထိခိုက်မှုမရှိဘူးလို့ပြောပါတယ်။ဘသူပြစ်ခတ်တယ်ဆိုတာကိုတော့ဖော်မပြပါဘူး။ဟူဒီတွေကအန်ရအချစ်ပေးအိုရော်တွေစတင်တက်ဆင်ခဲ့ပြီးတဲ့နောက်မှာအစ္စရေးကတိုက်ခိုက်တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ဟာဟူဒီတွေအသုံးပြုနေတဲ့ဆာနာနိုင်ငံတကာလေဆိပ်ကသူတို့ရဲ့အခြေခံဆောက်အုံတွေအပြင်အီရန်စီကလက်နက်တွေခိုးသွင်းဖို့နဲ့အီရန်အကြီးအကဲရရှိတဲ့ယီမင်ကိုဝင်လာလို့ရှိတဲ့ဟိုရီဒါအက်ဆလစ်နဲ့Rush Kentip မျိုးတွေကစိတ်ကန်းတွေနဲ့ဒဏ်ပေးဆင်ုံတွေကိုတိုက်ခိုက်တယ်လို့ပြောပါတယ်